โควิด-19ยอกากาลาไทยနိုင်ငံတောင်ပိုင်းမှာမြန်မာနိုင်ငံသားတအူကိုကိုကိုအဆုံးစီရင်သွားခဲ့တဲ့အတွက်အခုဆိုရင်စုစုပေါင်း900ထက်မနည်းရှိနေပြီဖြစ်တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။ကာယောဂါကာလာကန့်သတ်ချက်တွေကြောင့်ထိုင်းနိုင်ငံရောက်ရှစ်ပြောင်းလို့တမားတွေအခက်ကြုံနေရကြပါပဲ။ကိုကိုကိုအဆုံးစီရင်တဲ့တဲ့တွေထွက်ပေါ်လာနေတာပါ။ထိုင်းနိုင်ငံတောင်ပိုင်းနာဂတိဝခရိုင်ခေါခရီမြို့ ဒေသခံရဲတပ်ဖွဲ့ကဒီကနေ့မှာပဲသတင်းထုတ်ပြန်ခဲ့ပါတယ်။တိုက်စုံမှုတွေသတင်းရတဲ့အတွက်တွားရောက်စစ်ဆေးခဲ့ရမှာတခြားတန်ရတန်ချက်တွေမတွေ့ရပဲကျိုးဆွဲချတိုက်စုံနေတာကိုတွေ့ခဲ့ရကြောင်းဒေသခံရဲရာရှိကစ္စဖောက်ဘူမင်ကိုကိုးကားပြီးထိုင်းနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြတာပါ။အခုနောက်ဆုံးတိုက်စုံသူနယ်ပါဆိုရင်ဒီလတဲမှာကိုကိုအဆုံးစီရင်ခဲ့ကြတဲ့မြန်မာလူသ ဒီတရားဝင်နိုင်ငံကူးလက်မှတ်နဲ့လှုပ်လှုပ်နေတဲ့လုံမားတယောက်ပဲပေါ့နော်သူ passport စာအုပ်နဲ့လှုပ်လှုပ်နေတဲ့လုံမားတယောက်ပဲဒီ covid ကာလမှာလောက်ကိုင်းအဆင်မပြေဖြစ်နေတာပေါ့နော်ဒီမြန်မာပြည်တွင်းမှာမိသားစုနဲ့မိသားစုတွေကိုလည်းငွေကြေးမပို့နိုင်တာချပြီးသူရဲ့မျိုးသမီးနဲ့လည်းစကားတွေများရန်နေဖြစ်နေတာပေါ့နော်ခဏခဏစကားများနေတယ်လို့ဒီအခန့်ချင်းကရက်ကလူတွေကြားနေတော့ဟိုပြောပြန်ပြောပြရတယ်ဒါနဲ့ချားမြန်မာနိုင်ငံသားတွေကပြန်ပြောတယ်အာသူတည်တဲ့နေရာကတော့ဒီလုံမားတွေနေတဲ့တန်းရမှာပဲသူခန်းထဲမှာပဲကျိုးဆွဲချတည်ဆုံးနေတာသွားမယ်ဆိုရင်တော့ဒါပေါ့နော်တရားဝင်လူသမားတူတာကျိုးဆွဲချတက်တည်တဲ့တက်တည်တာပေါ့ဟိုဒီလာထဲမှာဆိုတာ3ဦးမြောက်လို့ပြောရမှာပေါ့နော်ဒီလာထဲက25ရက်နေ့ကလည်းဒီခိုင်းမြောက်ပိုင်းမင်းအောင်ဆောင်မှာဆိုရင်လည်းကျွန်တော်တို့ဒီလေဆောင်တဲမှာပေါ့အသက်42နှစ်ရွယ်မြန်မာနိုင်ငံသားတူတည်ဆုံးတယ်ရှန်တိုင်းသားတယောက်ပေါ့နော်အဲ့လိုမျိုးတည်ဆုံးခဲ့တယ်ဒီလာထဲကျွန်တော်တို့ပထမဘက်ကမာချိုင်းနေပြီကထုပံကျွန်တော်တို့ခေါင်မရီးယားရက်ကွက်မှာလည်းအဲ့လိုပဲမြန်မာပြည်သားတူဒီကျွန်တော်တို့ဆက်ယုံနောက်ကကျွန်တော်တို့တစ်ပင်နေကြားထဲမှာခြုံကြားထဲမှာတွားပြီးတော့ကိုကိုကျိုးဆွဲချနေတာပုတ်ပွားနေမှာပဲတည်တော်တယ်။ဆုံးခဲ့တဲ့လပိုင်းကလည်း2ဦးနဲ့ဆိုရင်အဲကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်တို့သိရသလောက်ကတော့ဒီကိုဗစ်ကာလဒီ2လ3လတော်အတွင်းမှာဟိုမိမိကိုယ်မိမိဆုံးစီရင်ပြီးတော့ကျိုးဆွဲချတည်တာကျွန်တော်တို့အားလုံး5ဦးရှိပါကြီး။ AC နေနဲ့တိထားတာပေါ့နော်
။ကဲယောဂါကာလထိုင်းနိုင်ငံမှာလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက်မြန်မာနိုင်ငံသားတွေအပါအဝင်တန်းနဲ့ချီရှိတဲ့ရွှေပြောင်းလူသမားတွေအလုပ်လက်မဲ့ထစ်ကြရပြီးနေရပြန်သူတွေရှိသလိုမပြောင်းနိုင်သေးတဲ့သူတွေဟာလည်းရက်တည်ရေးအတွက်အခက်တွေ့နေရတာပါ။ကဲယောဂါမဖြစ်ခင်ကထိုင်းနိုင်ငံမှာခံမှန်းကြီးရွှေပြောင်းလူသမား2တန်း9သိန်းလောက်ရှိခဲ့ပြီးအဲ့ဒီထက်ကမြန်မာနိုင်ငံသား9000လောက်ကတော့နေရပြန်သွားခဲ့ကြကြောင်းကိုလည်းနိုင်ငံတကာလူသမားရေးလှုပ်ရှားနေတဲ့အဖွဲ့တွေကခံမှန်းထားပါရဲ့ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။